ရုရှားနိုင်ငံကမြန်မာစစ်တပ်အတွက်ရောင်းထားတဲ့ဖန်စီယာ၄ကြောင်းရန်ကာကွယ်ရေးစနစ်ကိုတပ်ဆိုင်ရာအယောင်းဝယ်စာချုပ်ထဲမှာပါတဲ့အတိုင်းတပ်မတ်ရဲနဲ့အညီပေးပို့သွားမယ်လို့ရုရှားနိုင်ငံစစ်ဖက်နည်းပညာပူးပေါင်းဆောင်ရွေးဌာနအကြီးအကဲကဒီကနေ့ပြောတာကိုကိုးကားပြီး Interfax သတင်းဌာနသတင်းတပုတ်မှာဖော်ပြထားပါတယ်။ဖေဖော်ဝါရီလနေ့မှာအာဏာသိမ်းယူခဲ့တဲ့စစ်တပ်ကိုရုရှားအစိုးရကထောက်ခံအားပေးနေပြီးနှစ်ဖက်အပြန်အလှန်လည်ပတ်တာတွေလက်နက်အယောင်းဝယ်တွေဆက်လုပ်နေပြီးအာဏာသိမ်းစစ်ကောင်စီတရားဝင်ဖြစ်အောင်လှုပ်ပေးနေတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြစ်တင်ဝေဖန်ထားပါတယ်။